Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ4ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျမမြန်းသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေညပိုင်းသတင်းတွေကိုကိုသားညုံနဲ့ဒူချင်းညပေးသွားမှာဖြစ်ပါတယ်ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ညပိုင်းမှာတော့ဆနာပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ပြီးတော့အကြမ်းဖက်တာတွေအကြီးဖြစ်ခဲ့ပါတယ်ဖိလစ်ပိုင်မှာတော့သူတို့တင်ပေါ်တုံတင်ပေါက်ခဲ့တာကြောင့်လူ31ယောက်တိဆုံသွားခဲ့ပါတယ်ပြည်ထောင်စုကဒီထထုတ်လို့သူတယောက်ဟာ Hoverboard နဲ့အင်္ဂလိပ်ရေလက်ကြားကိုအောင်မြင်စွာဖျက်ကျော်နိုင်ခဲ့ဖြစ်ပါတယ်ဒီလိုထိတိုင်းရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းဆွာတွေမှာတော့ရပ်ပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာဒီကနေ့မြန်မာစိုးရစစ်တပ်နဲ့ TNL တအောင်တပ်တို့ကြားမှာရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့တအောင်တပ်ဖက်ကပြောပါတယ်
တမ်ဘရဘကအားလုံးကိုတပြိုင်တည်းတည်းရက်မယ်ဆိုရင်တနိုင်ငံလုံးတိုက်တာရက်စဲသွားနိုင်တဲ့အခြေအနေရှိတယ်။အခုတမ်ဘရကအဲ့လိုမျိုးစေတနာနဲ့လုပ်တာကိုမတွေ့ရတဲ့အတွက်တစ်ဖက်သက်ပြကရဲ့ဈေးဆိုတဲ့ကိစ္စကတော့
ညီညွတ်တော်တိုင်းကလူမျိုးများဖက်ဒရယ်ကောင်စီ UNSC ပြောခွင့်ရဦးထွန်းစောပြောထားတာပါ။အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီကြောင့်နဲ့တူမြန်မာရေးရာဆွေးနွေးခန်းမှာတော့ပုဂံဒေတာရေရှိတည်တံ့အောင်ထိန်းသိမ်းရေးဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတာကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြန်မာပြည်မှပိစာများကဏ္ဍနဲ့ကမ္ဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ဒီနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးညပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တာတွေအထိပါဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယူပုံးတွေတုံးပြီးလူစုခွဲခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကရဲစခန်းကိုဂဲတွေအုံဒီဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆန္ဒပြပွဲကြီးဟာစောပိုင်းမှာတော့အရင်လိုငြင်းငြမ်းစွာချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးဆန္ဒပြတဲ့သူတွေကတချင်းတွေတီဆိုတီးမှုပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒါမဲ့လည်းညနေပိုင်းမှာတော့ဆန္ဒပြတဲ့သူတွေဟာတဲကတချို့ဖွဲ့တွေဟာရဲတပ်ဖွဲ့နဲ့တရုတ်ပြည်မကြီးနဲ့ဆက်ဆံရေးရုံးတွေဘက်ကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူရာပေါင်းများစွာကလမ်းတွေကိုပိတ်ဆို့လိုက်ပြီးတော့ရဲစခန်းကိုလည်းခဲတွေနဲ့ပစ်ပေါက်ပြီးတော့မှန်ပတင်းပေါက်တွေကိုလည်းခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့ပြန်ပြီးတော့နှိမ်နှင်းခဲ့ပါတယ်။မနေ့စနေနေ့တုန်းကဆိုရင်လည်းဆန္ဒပြမှုတွေကြောင့်ဒီဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့ဒါဟာဟောင်ကောင်မှာညညစက်တိုက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီမနေ့ကဆန္ဒပြမှုတွေအတွင်းမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမျိုးရုံပုံးတွေရောဘာကြီးစံတွေတုံးပြီးနှိမ်နှင်းခဲ့ပါတယ်။တရုတ်ပြည်မကြီးကိုတခံလွဲပြောင်းပေးရေးဥပဒေကြမ်းကိုမကျေနပ်လို့ဟောင်ကောင်ပြည်သူတွေကအခုလိုဆန္ဒပြခဲ့ကြတာဖြစ်ပြီးတော့အခုဆိုရင်နလကျော်သွားပြီဖြစ်ပါတယ်။ဒါမဲ့လည်းတရုတ်ဆိုရကတော့ဆန္ဒပြပွဲတွေဆက်မဖြစ်အောင်လုပ်သွားမယ်လို့တရုတ်ပင်မသတင်းမီဒီယာတစ်ခုကဒီကနေ့မှသတိပေးလိုက်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံလေပိုင်းဒေသမှာလေပြင်းထန်ပြီးတော့လှိုင်းကြီးတာမို့လို့ဂရုမော်တော်၃၀တိမ်းမောက်ခဲ့ရမှာသေဆုံးသူရေတွက်25ဦးထိရှိသွားပြီဖြစ်ပါတယ်6ဦးကတော့ပျောက်ဆုံးနေဆဲရှိပြီးတော့ကယ်ဆယ်ရေးသမားတွေကတော့ဒီကြမ်းတမ်းလာတဲ့အဲ့ဒီပြည်ပြင်းနေရာမှာနောက်ထပ်ရုပ်လောင်းတွေတွေ့မလားရှာဖွေနေကြတယ်လို့ဖိလစ်ပိုင်ရဲကပြောပါတယ်ဂွိုင်မရက်စ်နဲ့အီလိုအီလိုခရိုင်တွင်းစင်းနေတုန်းကရုတ်တရက်လေပြင်းထန်ပြီးတော့ကြီးမားအားကောင်းတဲ့လှိုင်းလုံးတွေဖြစ်တာကြောင့်ဂရုမော်တော်တွေတိမ်းမောက်ကုန်တာဖြစ်ပါတယ်အခုရရှိထားတဲ့ရုပ်လောင်းအများစုကတော့မှောက်သွားတဲ့မော်တော်နှစ်ဆင်းစီကခီးသွားပြီဖြစ်တယ်လို့ဒေသရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူဂျိုးဟာဗီယာကပြောပါတယ်ခီးတဲ့မော်တော်ဝင်နဲ့55ဦးကတော့ကယ်ဆယ်ရမိထားပါတယ်တတိယမော်တော်ယာဉ်ကတော့ခီးတင်ဆောင်တာမရှိပါဘူးအဲဒီကမော်တော်ဝင်နဲ့၄ဦးလုံးအသက်ရှင်လျက်ကယ်ဆယ်ရမိတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်အသက်ရှင်ကျဲသူတွေပြောရဆိုရင်တော့မော်တော်ခီးစဉ်အလေလောက်မှာကောင်းကင်ဘီဟာရုတ်တရက်ကြီးမင်းမောင်လာပြီးတော့လေပြင်းတိုက်ခိုက်ရာကနေသူတို့ရဲ့တင်မော်ရီတိမောက်ကုံလာလို့သိရပါတယ်။ရာသီဥတုဆိုးလာတာကြောင့်မော်တော်နှစ်ဆင်းနောက်ပြန်လှည့်နေတဲ့အချိန်မှာပဲနောက်ထပ်တတိယမော်တော်ကပင်လယ်ပြင်ကိုဘာကြောင့်ထွက်အောင်လဲဆိုတာကိုတော့အာနာဘန်တွေကစုံစမ်းနေပါတယ်။ဖိလစ်ပိုင်ရှိဘက်ကန်ယွန်တန်ဒေသမှာမုတ်တုံမုန်းနဲ့လေပြင်းတိုက်တာတွေနောက်လေပြင်းကြောင့်မြေပြိုနိုင်တာတွေနဲ့ရာသီဥတုဆိုးလာနိုင်ခြေရှိရဲဆိုတာကိုမူလဥသာဌာနကကြိုတင်သတိပေးထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဂျာဝါကျွန်းပေါ်ကလျက်စစ်တပ်ဆိုင်အောင်တချို့မှာဒါဖြန့်ပြမှုပြဿနာဖြစ်ခဲ့တာကြောင့်မြို့တော်ဂျကာတာနဲ့အနီးနားကပြည်နယ်တွေမှာလျက်စစ်တပ်တွေပြတ်တောက်သွားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ PLN လျက်စစ်တပ်ကုမ္ပဏီကဒီကနေ့မှပြောကြားလိုက်ပါတယ်။အင်ဒိုနီးရှားဒေသဆန်တော်ချိန်ဒီကနေ့နေ့လယ်12နာရီမတိုင်ခင်လေးမှာလျက်စစ်မီးပြတ်တောက်သွားခဲ့တာဖြစ်ပြီးတော့အဲ့လိုပြတ်သွားတဲ့အတွက်ဂျကာတာမြို့မှာရထားစီးနေကြတဲ့ခီးတွေတွေကိုလည်းရထားတွေပေါ်ကနေကယ်ထုတ်ခဲ့ရတယ်လို့ကုမ္ပဏီကပြောပါတယ်။ဒါပြင်ဘလောက်ထိကြာကြာထိလျက်စစ်တပ်တွေပြတ်တောက်နေဦးမယ်ဆိုတော့သိချမသိသေးပဲဖြစ်နေပါတယ်။လျက်စစ်တပ်ဖြန့်ပြတဲ့နေရာတစ်ခုမှာပြဿနာဖြစ်ခဲ့တဲ့အတွက်အရှိကနေနောက်ဘက်ကိုလျက်စစ်တပ်ပို့ဆောင်တာတွေလုပ်လို့မရပဲဖြစ်ခဲ့တာလို့ PLN ကုမ္ပဏီကပြောပေမဲ့ဘာဆိုတာကိုတော့အတိအကျပြောဆိုသွားခြင်းမရှိခဲ့ပါဘူး။ဒါမဲ့လည်းဂျကာတာနိုင်ငံကလေဆိပ်ကတော့အရန်တင့်ပြင်ထားတဲ့မီးစက်တွေလုပ်ပြီးအလုပ်လုပ်နေတာကြောင့်လေရင်တပ်စစ်နေတဲ့လေဆိပ်လုပ်ငန်းတွေပုံမှန်လုဆောင်နေသလိုစစ်ရုံတွေလည်းပဲပုံမှန်တိုင်းပဲလုပ်နေတယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြား၈ချိန်မြောက်ဆွေးနွေးပွဲကိုကာတာနိုင်ငံဒူဟာမှာစတင်ပါတယ်။ဒီဆွေးနွေးပွဲမှာတော့တမိုင်းမှာအမေရိကန်ရဲ့အရှိအကျဆုံးစစ်ပွဲကိုဆုံးသတ်နိုင်ရေးသဘောတူညီချက်တည်းကထွက်လာနိုင်တယ်လို့နှစ်ဖက်စလုံးကတော့ရည်ညွှန်းပြောဆိုနေပါတယ်။သဘောတူညီချက်တည်းကိုအဆုံးသတ်ရေးလူလာမှုကိုတာလီဘန်ဘက်ကပြနေပြီးတော့ကျွန်တော်တို့ဘက်ကလည်းကောင်းမွန်တဲ့သဘောတူညီချက်အတွက်ဆင်းသစ်ဖြစ်နေပြီလို့အမေရိကန်စစ်ဆန်ညှိနှိုင်းမှုဇမေးကာလီဇက်ကထွတ်တယ်လူမှုကွန်ရက်မှာရေးခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်နှစ်ဖက်စလုံးကဒီသဘောတူညီချက်ပါအကြောင်းအရာတွေပေါ်မှာနားလည်မှုလွဲမနေတဲ့အနေအထားမှာတော့ရှိပါတယ်။တာလီဘန်ဘက်ကဒီသဘောတူညီချက်မှာအာဖဂန်တွေကနေပြီးတော့နိုင်ငံခြားတပ်ဖွဲ့တွေအထူးသဖြင့်အမေရိကန်တပ်ဖွဲ့တွေထွက်ခွာသွားရေးကိုလူလားပုံရပါတယ်။အပြန်အလှန်အားဖြစ်တော့ပြင်ပနိုင်ငံတွေကိုပြည်ပနိုင်ငံတွေကိုအကြမ်းဖက်ဝါဒဆွဲဆန့်ကျင်ရေးအာဖဂန်မျိုးပေါ်မှာခွင့်မပြုရေးသူတို့ဘက်ကပြန်ပြီးကတိပေးပါတယ်။အမေရိကန်ညှိနှိုင်းမှုခလီဇက်ဘက်ကတော့ရှုမြင်ချက်ကဒါလို့မဟုတ်ပါဘူး။ညီငယ်သဘောတူညီချက်အတွက်စူးစမ်းနေရတာဖြစ်ပြီးတော့တပ်စုပ်ရေးသဘောတူညီချက်မပါပါဘူး။အာဖဂန်မျိုးပေါ်မှာနိုင်ငံတကာတပ်ဖွဲ့တွေတရှိနေတာကအချိန်ညပဲဖြစ်ပြီးတော့တပ်စုပ်မှုကလည်းအချိန်ပေါ်မှာပဲမူတည်တယ်လို့အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ကြိမ်မြောက်စစ်တီးပွဲမစခင်လေးမှာပဲတွတ်တယ်လူမှုကွန်ရက်မှာသူကရေးသားခဲ့ပါတယ်။အမေရိကန်ညီနိုင်ငံမှုကဒီအခြေအနေပေါ်မှာမူတည်တယ်ဆိုရအသုံးနှုန်းနဲ့ Twitter မှာရေးသားမှုကိုတော့တာလီဘန်သဘုံအဖွဲ့ဘက်ကမကြေမနက်ဖြစ်စီလေလို့တာလီဘန်နဲ့နှိစက်တဲ့သတင်းရင်းမြစ်တွေကကိုကဖော်ပြပါရယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11695ဟိုင်းဒိုမီတာ32 kHz 9300ညာဟိုင်းဒိုမီတာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာဟိုင်းမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီကနေတနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အရတ်နိုင်ငံတချို့ကိုယနေ့ခိုးထုတ်နေတဲ့ပြည်ပကယနေ့တင်မော်ဒဇင်ကိုအီရန်ဒေါ်လာရင်းအဆောက်တက်ကဖမ်းဆီးလိုက်တယ်လို့အီရန်စိုးရပိုင်းရုပ်သံလိုင်းကကြေညာလိုက်ပါတယ်ဒါပြင်တမောမှာပါတဲ့တမောသား9ယောက်ကိုလည်းဖမ်းဆီးထားတယ်လို့ပြောပါရယ်။အီရန်ဒေါ်လာရဲ့အဆောင်တက်ရဲ့ရေတက်ကဒီပါရှားမင်လယ်ကွေ့ထဲမှာတချို့အာရဗ်နိုင်ငံတွေအတွက်ယနေ့ခိုးထုတ်နေတဲ့ပြည်ပကယနေ့တင်တမောစင်းကိုဖမ်းဆီးထိမ့်သိမ်းလိုက်တယ်ဆိုပြီးတော့အီရန်ဒေါ်လာရဲ့အဆောင်တက်ရဲ့တမူကြီးရမီဇန်ဇီဟီရာဟီပြောကြားချက်ကိုကူးကားပြီးတော့အီရန်စိုးရပိုင်းရုပ်သံကဒီနေ့မှဖော်ပြခဲ့တာပါ။အဲဒီယနေ့တင်တမောဟာယနေ့လီတာပေါင်း9သိန်းလောက်တင်ဆောင်ထားပြီးတမောမှာပါလာတဲ့နိုင်ငံစုံကတမောသား9ယောက်ကိုလည်းဖမ်းဆီးထိမ့်သိမ်းထားတယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ။
စီးရီးယားနိုင်ငံနောက်မြောက်ပိုင်းအိုက်တစ်ပြည်နယ်မှာအပြစ်ခတ်ရစဲမှုကြေကြာတဲ့ပေါ်အမေရိကန်ပြည်အောင်စုကကြိုဆိုလိုက်ပါတယ်။အဲဒီနေရာမှာစီးရီးယားမှာသဘုံတွေရဲ့နောက်ဆုံးခြေကုပ်ဒီအမဂန်နေမြေတရလည်းဖြစ်ပါတယ်။စီးရီးယားမှာရပ်သားတွေနဲ့ရပ်သားအဆောက်အအုံတွေကိုတိုက်ခိုက်တာတွေရပ်ပြရမယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကြီးညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကရထားတဲ့အပြစ်ခတ်ရစဲရေးပြန်လည်သဘောတူညီနိုင်ဖို့ဆိုပြီးတော့တူရကီနဲ့ရုရှားတို့ပူးပေါင်းကြိုးပမ်းနေတဲ့အပေါ်မှာလည်းချီးကျူးထားပါတယ်။ဆီးရီးယားပြည်ပခါအတွက်ဆေးအရဖြစ်ရှင်းနိုင်မှာမဟုတ်ဘဲနဲ့ဆီးရီးယားတရားပြည်လုံးရဲ့အနာဂတ်နဲ့တည်ငြိမ်ပေးကင်းဖို့ဆိုလို့ရှိရင်နိုင်ငံရေးနည်းလမ်းကပဲဖြစ်ရှင်းပေးနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဆီးရီးယားနိုင်ငံအနောက်ဘက်ပိုင်းကအကြမ်းဖက်စစ်ပွဲတွေကြောင့်ရပ်သားယာနဲ့ချီသေဆုံးခဲ့ပြီးတော့ထောင်နဲ့ချီအိုးရင်ဆုတ်ခွာထွက်ပြေးနေကြရပါတယ်။ဆီးရီးယားပြည်ပခါကိုငြင်းငြင်းချင်းချင်းနဲ့နိုင်ငံရေးနည်းအရထောင်ရဖြေထုတ်ဖြစ်ရှင်းနိုင်ဖို့ဆီးရီးယားတွေကိုယ်တိုင်ဦးဆောင်တဲ့နိုင်ငံရေးလုံခြုံရေးတစ်ခုဖြစ်လာစေဖို့ဆိုပြီးတော့ကုလသမဂ္ဂထူးကိုစလေပီတာဆန်ရဲ့လုပ်ငန်းကိုလည်းဆက်လက်ထောက်ခံတဲ့ကြောင်းအမေရိကန်ကြီးညာချက်မှာပါရှိပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအလဲပိုင်းအိုဟိုပြည်နယ်ဒေတန်မြို့ကမြို့မှာတနက်သားမှတူကပြစ်ခတ်ခဲ့ရာကြောင့်လူ6ယောက်တေဆုံးပြီးတော့26ရောက်နံရသွားခဲ့ပါတယ်ဒေသဆန်တော်ချိန်စနေနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်တနာရီလောက်ကအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုဖြစ်တဲ့အချိန်မှာအဲ့ဒီအနီးနားမှာလည်းရဲတပ်ဖွဲ့ဝင်တွေရှိနေတာကြောင့်ရဲတပ်ဖွဲ့ကဒီပြစ်ခတ်မှုကိုခက်မြန်မြန်ပဲအဆုံးသတ်နိုင်လိုက်တယ်လို့ဒေတန်မြို့ရဲတပ်ဖွဲ့က Twitter ကနေပြောထားပါတယ် ပစ်ခတ်မှုအတွင်းသနသမားလည်းတည်ဆုံးသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့ဘသူဘဝဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပြင်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကလည်းဒီမှုနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်နေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒေတမျိုးကဒီပစ်ခတ်မှုဟာအမေရိကန်နောက်ပိုင်းတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကပစ်ခတ်မှုဖြစ်ပွားပြီးနိုင်ပိုင်းကြမှာဖြစ်ခဲ့တာဖြစ်ပါတယ်နော်။
အမေရိကန်ပြည်တော်စုမှာပဲနောက်ထပ်ပစ်ခတ်မှုသတင်းဆက်ပါမယ်။လူ20ထက်မနည်းတည်ဆုံးပြီးတော့26ဦးဒဏ်ရာရခဲ့တဲ့တက်ဆက်ပြည်နယ်အယ်ပါဆိုမြို့ပစ်ခတ်မှုနဲ့ပတ်သက်လို့ဒါဟာအမုန်းတရားကိုခြေခံတဲ့ရာဇဝတ်မှုဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးနေတယ်လို့ရဲတာဝန်ရှိသူတွေကပြောပါတယ်။အယ်ပါဆိုမြို့ကဝေါ်မတ်ကုန်တိုင်းမှာစင်းနေတဲ့ကပစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူတူကိုရဲကဖမ်းထားပါတယ်။ Hispanic စကားပြောတိကမှာခင်ဗျာ Hispanic ဒီ Spain စကားပြောလက်တင်တွေဘွားတွေကို UA ပြစ်မှတ်ထားခဲ့တယ်လို့ဖန်ခံထားရတဲ့အသက်22နှစ်အရွယ်လူဖြူမျိုးသားရေးသားတယ်ဆိုတဲ့ online စာတစ်ခုကိုရရှိထားတဲ့အကြောင်းရဲချုပ် Greg Allen ကပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်တနအီလောက် online ပေါ်မှာဒီစာကိုတွေ့ခဲ့ရပြီးတော့ Texas Pinay ကို Hispanic တွေကျူးကျော်ဝင်ရောက်နေတယ်ဆိုတဲ့အသုံးအနှုန်းမျိုးသူကရေးသားထားပါတယ်ဒါပြင်စာရေးသူကဒီတိုက်ခိုက်မှုအတွင်းမှာသူတည်ဆုံးပြီလို့တွက်ဆရေးသားထားတာလည်းတွေ့ရပါတယ်လူမျိုးရေးခွဲခြားပြောဆိုမှုတွေကြောင့် Hispanic နဲ့ American တွေကိုခုလိုမျိုးစိတ်မနှိမ့်မြို့ပွဲအကြမ်းဖက်လုပ်ရတွေဖြစ်လာစေတယ်ဆိုပြီးတော့ Texas Pinay အလို့တော်အမတ်ချက်ကွင်းကစ်ဖိုကကြေညာချက်ထုတ်ပါတယ်တရတ်သမားယူတာပြောဆိုသုံးနှုန်းမှုတွေဟာတမတ်ဒေါ်နယ်ထရမ့်ရဲ့ဒီ Hispanic ရွှေပြောင်းဝင်ရောက်လာသူတွေကိုကျူးကျော်လာသူတွေဆိုပြီးတော့သုံးနှုန်းတာနဲ့အတူတူလို့ဖြစ်နေတယ်ဆိုပြီးတော့လည်းအောက်လွတ်တော်ရဲ့ကြေညာချက်မှာအောက်လွတ်တော်အမတ်ရဲ့ကြေညာချက်မှာဖော်ပြပါတယ်အကြမ်းဖက်မှုတွေမှာမက္ကဆီကန်3ဦးတည်ဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့တယ်လို့မက္ကဆီကိုတမရလူပက်အိုဗာအိုဘရာဒူကလည်းပြောဆိုထားပါတယ်ခင်ဗျာ
တနင်္လာညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရရင်နိုင်နဲ့ကုသညွန်ဦးတို့ပြောပြပေးကြတာပါရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာဒီကနေ့မြန်မာစိုးရစစ်တပ်နဲ့ TNL တအောင်တပ်တို့ကြားမှာရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့တအောင်တပ်ဖက်ကပြောပါရယ်။ရှမ်းပြည်နယ်အပါအဝင်စကိုင်းတိုင်းဒေသကြီး၅ခုမှာတပ်မတော်ဘက်ကအပြည့်အဝတပ်တန်း၂လတိုးထားတဲ့အချိန်မှာအခုလိုတိုက်ပွဲတွေထပ်ဖြစ်နေတာပါ။နှစ်ရှိကြဖြစ်နေတဲ့ပြည်ရင်းစစ်မီးငြိမ်းမှုဆိုရင်တော့တပ်ဖက်ကထိုးစစ်စင်နာရီကိုအမြန်ဆုံးရပ်ဖို့လိုတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရကတိုက်တွန်းပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်။
မြမညီညာရေးလုပ်ငန်းစဉ်ပို့အဆင်ပြေအောင်ဆိုပြီးမြမစစ်တပ်ဘက်ကစစ်တိုင်းဒေသကြီးတချို့မှာတဖက်သက်အပြစ်ရက်စတင်ကြီးညာထားပေမဲ့လို့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေကဆက်ဖြစ်နေဆဲဖြစ်ပါတယ်ဒီကနေ့ဩဂုတ်လ၄ရက်နေ့တနင်္ဂနွေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မော်ဟန်ကျေးရွာအနီးနောင်ချိုရွာဟောင်းမှာမြမစစ်တပ်တပ်မ69နဲ့တအောင်တပ် DLL တို့ကြားတိုက်ပွဲကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့တောင်းတက် DLL ပြောခွင့်ရဗိုလ်မှူးမိုင်အကျော်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့ဒီနေ့ကတော့ဒီကုခမ်းမြို့နယ်မော်ဟန်ရွာရဲ့အနောက်ဘက်ကတော့ဒီနောင်ချူရွာဟောင်းခေါ်တဲ့အဲ့ဒါမစစ်တပ်ကဒီနယ်စစ်နယ်နယ်လောက်ကလေးအတူကျွန်တော်ရှိတဲ့ရွာပဲတော်ဘက်ကတော့တက်လာတယ်မဟုတ်လား။နောင်ချူရွာနဲ့တက်လာတယ်။ဒါတော့ဒီနယ်နယ်ခွဲခံနေမှာလည်းမဖက်ဆိုင်မှာတော်ရည်နေတဲ့ဘက်ကအနိုင်ဝဲအကြောင်မှာဒီတမူရဲ့ဘက်မှာလည်းဆီအတူခမခလာရမြတ်ကူရဲ့တကပြန်တက်လာတယ်၃နိုင်လောက်မှဒီလာတဲ့တပ်ဖွဲ့နဲ့ကျွန်တော်တပ်ဖွဲ့နဲ့တနည်းပြန်ဖြစ်တယ်ဒီနေ့ကတော့နည်းနည်းဖြစ်တော့ပြောရအကျညာတပ်မင်းလည်းနောက်ပိုင်းတော့ဒီနေ့တော့ပဲပြင်ထလာတာဖြစ်တယ်
ဒီလိုမျိုးတိုင်းရင်းဒေသတွေမှာစစ်တပ်ဘက်ကအပြည့်အဝကြီးညာထားပေမဲ့လို့တိုက်ပွဲတွေကဆက်ဖြစ်နေတဲ့အနေအထားပေါ်မှာတော့တပ်ဖက်ကနေထိုးစစ်ဆင်နေတာတွေကိုအ мян ဆုံးရပ်တန့်ဖို့လိုတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရဦးထွန်းစောကအခုလိုတုံ့တက်ပါတယ
်ဒီနလားအထဲမှာတက်တက်တိုးထားမှုပါလေပဲဒါကျွန်တော်အမြင်တာကတော့တပ်ဖက်ကစီရင်နာမမှန်ဘူးလို့ကျွန်တော်တို့မြင်တာပေါ့တကယ်ရဲ့ငြိမ်းချမ်းဖြစ်စဉ်ကိုသာသူတကယ်အထောက်အကူပြုစေလိုတဲ့စီရင်နာပါရယ်ဆိုလို့ရှိရင်တိုင်းငံလုံးအတိုက်အတာနဲ့သူကအပြည့်ခရဲစေလို့ဖို့လိုပါတယ်အခုကတိုက်ပြီးမှပြည်တွင်းစေဖြစ်နေတာကျွန်တော်နှစ်ပေါင်း80ကျော်ပြီတိုက်ပွဲကဟိုဘက်မှာငြိမ်လိုက်ဒီဘက်မှာဖြစ်လိုက်ဒီဘက်မှာဖြစ်လိုက်ဟိုဘက်မှာငြိမ်လိုက်ဆိုတာကတက်မတော်ရဲ့ထိုးစစ်ပုံမှာမူတည်ပြီးမှဖြစ်နေတာဖြစ်တယ်တက်မတော်ဘက်ကအားလုံးကိုတပြိုင်တည်းသာရက်မယ်ဆိုရင်တိုင်းငံလုံးတိုက်တာရက်စဲသွားနိုင်တဲ့အခြေအနေရှိတယ်အခုတက်မတော်ကအဲ့လိုမျိုးစေတနာနဲ့လှုပ်တာကိုမတွေ့ရတဲ့အတွက်ကျွန်တော်တို့ကတစ်ဖက်သက်ပြည့်ခရဲစေဆိုတဲ့ကိစ္စကတော့လက်တွဲမှာတည့်ရည်မှန်းချက်ကိုအထောက်အကူပြုဖို့လှုပ်ဆောင်နေတယ်လို့ပဲမြင်ပါတယ်
ဒါပြင်တနိုင်ငံလုံးအတိုင်းအတာနဲ့အဖြစ်ခက်ရစရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးနိုင်မှုနဲ့ရှေ့မတိုးနိုင်ဖြစ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးခရီးစဉ်တွေရှေ့ဆက်နိုင်မှုဆိုရင်တော့
Multilateral agreement ဖြစ်တယ်။ဘယ်ပေါင်းစုံကအားလုံးနဲ့တွဲချုံတဲ့တနိုင်ငံလုံးတိုင်းတာဆောင်တဲ့စာချုပ်ဖြစ်တယ်။အဲ့ဒါကဘယ်ပေါင်းစုံကအစိုးရရုံးတက်မတော်ရောနောက်တိုင်းဒေသနဲ့နိုင်ငံတော်လည်းရွေးဖွဲ့စည်းတွေရောအဲ့ဒီတနိုင်ငံလုံးတိုင်းတာပြည်ခရီးစည်းကိုပေါ်ဆောင်ဖို့တာဝန်ရှိတယ်။ဒီနေ့ကလက်မှတ်မထိုးတဲ့အခွင့်နဲ့လက်မထိုးတဲ့အခွင့်စုပြီးတော့ကွဲပြားအောင်လုပ်ပြီးတော့မှာနိုင်ငံရေ ဖြစ်နေတယ်မယ်လို့မြင်ပါတယ်အခုလက်တလောအခြေအနေမှာတော့အပြစ်မရတာတည်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့တွေတပ်မတော်သားကိုယ်စားလှယ်တွေတွေ့ဆုံနိုင်မှုအခြေအနေကတော့နှစ်ဖက်ယုံကြည်စိတ်ချသဘောတူနိုင်မယ်နေရာရွေးချယ်နေတဲ့အဆင့်မှာဖြစ်တယ်လို့လည်း UNFC ဦးထွန်းစောကပြောပါတယ်နေရာရွေးတာမှာဟိုဒီဘက်ကညီတော်မှာမိတ်တွေဘက်ကသူတို့တရုတ်ပြည်ဘ တယ်ဂျူရတီသူတို့ဘက်ကတော့ကန့်လန့်ထားတာပဲ
ဟုတ်ကဲ့
ဒါပေမဲ့ဘာဖြစ်လို့တက်ဖက်ကလက်မခံလေတော့မသိဘူးပေါ့နော်သူတို့ကမိုင်းလောက်ကိုပဲအဆိုပြုတယ်လို့ပြန်ကြားတယ်နော်ဒါတွေ့နိုင်ဖို့အတွက်ကအနေရတစ်ဖက်နဲ့တစ်ဖက်ပေါ့နော်ဒါညှိလို့မရသေးတဲ့အနေထားလို့အမျိုးမျိုးလုပ်နေတယ
်မြန်မာစစ်တပ်ရဲ့တစ်ဖက်သက်အပြစ်ရစရေးကြေညာချက်ကိုတော့ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးကြေညာခဲ့တာဖြစ်ပြီးတော့စစ်တိုင်းဒေသကြီး၅ခုမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေအပြစ်ရကာလဆက်လာထပ်ပြီးတော့တက်တန်းတိုးခဲ့ပါတယ်ရှင်မဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမာရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။ပဒံကရှေးအောင်အမွေနှစ်တွေရေးရှိတည်တန်းအောင်ထင်းသိမ်းရေးအတွက်သက်ဆိုင်ရာဌာနတွေပူးပေါင်းဆောင်ရွက်ကြဖို့နဲ့လူမှုကိုလည်းစနစ်တကျအသိပညာပေးဖို့လိုအပ်ပါတယ်လို့မြမာနိုင်ငံဆိုင်ရာ UNESCO အဖွဲ့ရုံရဲ့နိုင်ငံတကာပူးပေါင်းညှိနှိုင်းရေးမှူးဒေါ်ဦးမမျိုးကပြောပါတယ်။ပြည်ဆောင်ကိုဒေါက်ခင်ဆိုးဝင်းကအမေးမြန်းထားပါတယ်ရှင်။
ဒီဒီ World Heritage ပေါ့နော်ဒီ UNESCO ကနေပြီးတော့ World Heritage ကမ္ဘာအမွေနှစ်စည်းရုံးဝင်အဖြစ်တက်မှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကြိုးပမ်းချက်ကလေးတွေပေါ့နော်အကျဉ်းချုပ်ပြီးပြောပြပေးပါလားရှင
်။ပကံဒေတာကိုကျမတို့က2013လောက်တည်းကနေစပြီးတော့စူးစမ်းခဲ့ကြပါတယ်။အဲ့တော့အဓိကကတော့ကမ္ဘာအမွေနှစ်ဝင်ခြင်းကျမတို့ကနှစ်ချက်ရှိတာပေါ့။တစ်ချက်ကတော့ဒီဒေတာကဘာလို့ကမ္ဘာအမွေနှစ်ဝင်တဲ့လဲဆိုတာကိုဖော်ပြရတယ်။အဲ့တော့ပကံမှာရှိတဲ့ဖျားပထိုးစီဒီတွေပြီးတော့ဒီလောက်နေရာကလေးမှာဖျားပထိုးတွေပေါင်း3,000ကျော်ရှိနေတဲ့အခြေအနေပေါ့။ဒါမျိုးလေးတွေကတခြားဖြစ်နေရမှာမရှိဘူး။ကမ္ဘာမှာဒီတနေရာတွေပဲရှိတယ်။သူရဲ့ဘိတုကပညာလဲရအနုပညာလဲရဒါတွေကဘလောက်ထိတော်မှတိုးတက်မြင့်မာခဲ့တယ်ဒါ17ရာစုကနေ13ရာစုတွင်မှာပဒံဒေတာရဲ့ဖွံ့ဖြိုးတိုးတက်ခဲ့ပုံဒီထေရဝါဒဗုဒ္ဓသာသနာတွေပြန့်ပွားခဲ့ပုံဒါတွေကိုဟိုတင်ပြနိုင်ဖို့အတွက်ဟိုလေးလာချက်တွေဟိုသူတေသနာပြုချက်တွေကိုလုပ်ရတယ်နောက်တစ်ခုကတော့ဒါလောက်တော်မှရေးကြီးတဲ့ဒီအမွေနှစ်တွေကိုဘယ်လိုမျိုးနည်းနဲ့စီမံထိန်းသိမ်းမလဲပြီးတော့ဘာလို့လဲဆိုတော့ပကံကအမွေနှစ်ကြီးပဲမဟုတ်ဘူးဒေတာကန်တွေလည်းနေတယ်အဲ့တော့ဒေတာကန်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးရဲ့အမွေနှစ်ကိုထိန်းသိမ်းရေးကိုဘယ်လို balance เสียအောင်ညှ่ๆချေရှင်းအောင်လုပ်မလဲဆိုတာတွေကိုလည်းစဉ်းစားရတယ်။အဲ့ဒီပုံမှန်မူတည်ပြီးတော့မှဒီ management plan ပေါ့စီမံခန့်ခွဲ plan ကိုလည်းရေးဆွဲခဲ့ရတယ်ပေါ့။ဆိုတော့အဓိကကတော့ဒီ nomination to seal လို့ခေါ်တဲ့ကမ္ဘာအမွေနှစ် center ကိုအစိုးရကတင်တဲ့နေရာမှာဒီပကံဒေတာရဲ့ရေးပါပုံတံမိုးရှိပုံတွေနဲ့အဲ့ဒီတံမိုးတွေကိုဘယ်လိုထိန်းသိမ်းလဲဆိုတာတွေကိုဖော်ပြတဲ့စီမံခန့်ခွဲစနစ်တွေကိုဒါ2013နေရာစလုပ်ခဲ့တယ်။ဒါ2018မှာကျမတို့ကဒီဟာတွေကို February 1ရက်နေ့မတိုင်ခင်ပေါ့။အဲ့တော့2018 January လကုန်ပိုင်းမှာကမ္ဘာ့မွေးနှစ်စင်တာကိုတာသနိုင်းနေရှင်ချင်းမွေးဌာနနဲ့တော့တင်ပြနိုင်ခဲ့ပါတယ်။ကျမတို့ကဒီ2019ဒီအခု July 6ရက်နေ့မှာကမ္ဘာ့မွေးနှစ်ကော်မတီအစည်းအဝေးမှာပကံဒေတာဟာကမ္ဘာ့မွေးနှစ်ဒေတာအဖြစ်ကိုဒါတရားဝင်ရောက်ရှိသွားခဲ့တာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါ။အဲ့တော့6နှစ်ကာလမှာစူးစမ်းခဲ့ကြတာပေါ့နော်။အဲ့တော့အဲ့6နှစ်ကာလစူးစမ်းရတဲ့အထက်မှာဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါလဲရှင်။
ဟိုပထမဆုံးကတော့ဒေတာကန်နေအနေနဲ့ကဟိုကြောက်စိုးရင်ကြောက်လန့်တာရှိတယ်သူတို့မှာ1990တုန်းကတွေ့ကြုံရှိတယ်ပကံမျိုးဟောင်းနဲ့မှနေတဲ့လူတွေကမြို့တစ်ကိုအတင်းအဓမ္မရွှေကင်းခံခဲ့ရတယ်ပေါ့နော်ဆိုတော့အခုလေဒီလိုမျိုး UNESCO World Heritage ကိုဝင်နေဆိုလို့ရှိရင်ထပ်ပြီးတော့ရွှေကြောက်အောင်မလားဆိုတဲ့သူတို့စိုးရင်ပူပန်မှုတွေရှိတယ်အဲ့ဒါတွေကိုနားလည်အောင်ရှင်းပြရတယ်အဲ့တော့အဓိကကတော့ဒီကမ္ဘာ့မွေနှစ်ကို ဒီစီစဉ်ဆောင်ရွက်တဲ့အဖွဲ့အစည်းအရ UNESCO အဖွဲ့ဆိုတာကမ္ဘာ့သမဂ္ဂအဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကိုထိခိုက်တယ်လို့ကတော့လုံးဝလုံးလို့မရအောင်ပေါ့နော်နောက်တစ်ခုကကြတော့ဒီအမွေအနှစ်ဒေသတွေမှာ ကိုခွဲပြစ်လိုက်တဲ့အဆင့်အထိရောက်အောင်ပြည်သူလူထုကအသိပညာအင်္ဂါမှာနည်းနေတာတွေ့ရပါတယ်အဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ပညာပေးဖို့ဆရာမတို့ဘုရားဆင်ဆာထားပါလိမ့်ရှင်ဟုတ်ကဲ့အဲ့ဒါကျမတို့ကဒီဘာပဲပြောပြောဒီထောင်ကိုက96နောက်ပိုင်းမှာပကံရဲ့ရှေးဟောင်းဝင်နေတဲ့ကိုပြင်ဆင်တဲ့နေရာမှာတော့လကောက်တချို့နေရာတွေမှာအသစ်ပေါ်လေဒီစောက်တဲ့နေရာနေရာမှာတော့လကောက်ဒီထိမ့ Yuri. So Papillo let's up, did you want a team? The Pagama so in, oh, the Amuni Bong, Lea Joma, Name G. She. I don't name G. to love me, I say, but the Bong Shialogan, M. G. to do to be the doing, and I saw she don't have Martini Abishiola. Namely, Kajaro, the Rale, oh, how near Bonia, how near Babu, say, did to let down, you really see it, you shall be your cheat, or I'm really she. So, and I will Pina Bile looked in Elish Martin, and again, look, Pina Bigala, Dina Kujo, Dabi Solution, who didn't lead it be up or not, my fine charam, you, Alumu Lady Nele, who tame them who let Lumel Lieutenant.
Grandi that, the UNESCO winner, the Jamalu, who computed a GJ, Jim Bagay, and my daughter sends a GP or Halley, she by a two apartments. กบ้าอมวยนี่ซี้ยงวินผิดเส้นด้วยอโจจิตุฤทธิ์ใช่บาเลยเด้ยม่ายินเจมุอมวยนี่ติกบ้าอติลาเมนาวกันเดต้ามาชื่อดรัสชื่อดรัมเมยินเจมุอมวยนี่ติเนยินเจมุตบาวะปั่นวินจิงโกกบ้าอเส้นมีกาเวทิ้งได้นายเม ที่ด้วยเรื่องนี้ผมพูดอยู่ตัวเดียวเลยนะที่ด้านการนี้เรื่องการขึ้นแล้วนี่วันนี้ตัวบ้านเราเนี่ยสาดเช่นบ่เนาะไอ้เราที่ด้านการนี้ที่วันนี้ตัวเราเนี่ยเนี่ยที่ด้วยเรื่องนี้ที่เราเนี่ยเนี่ยที่ด้วยเรื่องนี้ที่ยูเนสโกเพื่อยืนเนี่ยบ่เนาะไอ้เราที่ด้านการนี้ดิสเซนคอมูเรียลเนี่ยมีอะไรเช่นละมาบ่ไอ้ข้าจะดิสเซนคอมูเรียลที่ยูเนสโกเพื่อยืนเนี่ยบ่เนาะที่ตั้งมาทาราชีบาลาสิ่งเจ็ดเลยอุมาที่ชาวบลูเซ็ปที
ဒီမန်းငင်းဆိုင်ရာယူနက်စကိုဖွဲ့ယူရဲ့နိုင်ငံတကာပူးပေါင်းညီနိုင်မှုထုံးမှာမျိုးကိုတောက်ခင်းဆိုဝင်းကမီးမြန်းထားတာကိုနားဆင်ခဲ့ရတာပါရှင်။ VOA ကထုတ်လင်းပေးနေတဲ့ရုပ်မြင်သံကြား
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ၇နာရီအထိဒိုင်းဒိုမီတာ၃၂၄၀၄၈အပြင် ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နှင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ် ဒီ92အစီအစဉ်ပြည်ပြင်းညစေနာရီမှာလိုင်းဒိုမီတာ29နဲ့လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါရှင်။
VOA ရဲ့တင်းနှင်းလေးညပဲအစီအစဉ်တွေကိုညစေနာရီထိလိုင်းဒိုမီတာ29 32 62နဲ့လိုင်းလမီတာ190ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ယူဝတ်မှာတော့ပြည်တွင်းသတင်းတုံသက်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှမ်းထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးသောသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတ
ရခင်ကရောဆရာတော်ကြီးကဘာရင်မိန့်ကြားပူပါတယ်လေဆရာရီကိုဒီတစ်ပတ်ပြည်ရင်းတုံတက်ချက်အစီအစဉ်မှာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးတော့မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်
အခုရပိုင်းအတွင်းလူတွေကြားအပြောအများဆုံးအင်တာနက်လူမှုကွန်ရက်စာမျက်နှာ Facebook မှာအပြတ်နှံ့ဆုံးကိစ္စတစ်ခုကိုပြောပါဆိုရင်ပကံဒေသကိုကဘာပေါ်ကထိမ့်သိမ်းစောက်ရှောက်စရာနေရာတစ်ခုအဖြစ် UNESCO အဖွဲ့ကြီးကအသိမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးဒီတကူဆရာတော်ဖျားကြီးမှတ်ချက်ပေးမိတ်ကြားထားတဲ့ 6 မိနစ်စာ video file အကြောင်းပဲဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ29ရက်ပြည်ဦးလင်မြို့အောင်ချမ်းသာကျောင်းတိုက်က သာသနိကအဆောက်အအုံတွေစုပေါင်းရေစဲချအောင်ပွဲအဖြစ်ကျင်းပတဲ့အခမ်းအနားအတွင်ဟောကြားတဲ့တရားထဲမှာအဲ့ဒီကိစ္စထည့်သွင်းမိတ်ကြားခဲ့တာပါပြည်သူအများစုကြီးကတော့ဆရာတော်မိတ်ကြားတဲ့အထက်အချက်လက်တွေမှားယွင်းနေတာကောက်ချက်တွေလွဲချော်နေတာနဲ့ပတ်သက်ပြီးထောက်ပြခဲ့တာတွေ့ရပါတယ်ဒီတကူဆရာတော်ဖျားကြီးရဲ့အရင်ရင်ကဟောကြားချက်တချို့မိတ်ကြားချက်တချို့ထဲမှာလဲကုလိုပဲသမိုင်းဆိုင်ရာအချက်လက်တွေလွ ဒီကူဆရာတော်ရဲ့မိကြကြပါရီလွဲသွားတယ်လဲရှေ့မှာရောဆရာတော်ဖျားကြီးဘယ်လိုတရားတော်တွေဟောကြားခဲ့ဘူးတလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရဘအဲ့ဒီကြောင့်တင်ပြသွားပါမယ်
ဆရာတော်ဖျားကြီးကပကံတေတကိုယူနက်စကိုကအသိမှတ်ပြလိုက်တဲ့ကိစ္စစိတ်ဝင်စားတဲ့အကြောင်းဒါကြောင့်အချက်လက်တွေကိုရှာဖွေဖတ်ရှုကြည့်တဲ့အကြောင်း1984ခုနှစ်မှာယူနက်စကိုဖွဲ့ကြီးကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့အခါရန်ပုံငွေခန်းချောက်တလောက်ဖြစ်သွားတဲ့အကြောင်းဒီအခါရန်ပုံငွေထည့်ဝင်သူတွေဟာအစ္စလာမစ်နိုင်ငံတွေပေါင်းစည်းထားတဲ့ OIC အဖွဲ့နဲ့အာရက်တထေးတွေရေနံတထေးတွေဝိုင်းထဲကြတဲ့အကြောင်းအသင်းရဲ့တီနီယာဟာလည်းအမေရိကန်ပြည်ထောင်စုနယူးယောက်မဟုတ်တော့ဘဲအဇာဘိုင်ဂျန်ဆိုတဲ့နိုင်ငံရောက်သွားကြောင်းအဇာဘိုင်ဂျန်တီနီယာရှာလိုက်တဲ့အခါမွတ်စလင်နိုင်ငံတွေတဝက်ကွန်မြူနစ်နိုင်ငံတွေတဝက်ဝိုင်းနေတဲ့နိုင်ငံဖြစ်တဲ့အကြောင်းပကံကိုအဲ့ဒီအပ်လိုက်တဲ့ဆိုပြီးမိန်ပါတယ်ပကံဆိုတာဗုဒ္ဓရဲ့ယဉ မအမွေနှစ်ကိုသူများပေးပြီးထိန်းခိုင်းတာဂုဏ်ယူစရာမရှိတဲ့အကြောင်းဟိုဘက်ကပေးတဲ့ပတ်စံနဲ့ဟိုဘက်ကလူတွေထိန်းဖို့လွှဲပေးလိုက်တာဟာတလွဲစပင်ကောင်းခြင်းပဲ။ကိုင်းရှိစေဆိုပြီးမိန့်ကြားခဲ့တာပါ။ဆရာတော်ရဲ့မိန့်ကြားချက်ကိုကြားနာလိုက်ရင်ပဲအချက်အလက်မှားရမှုအများကြီးတွေ့ကြရမှာဖြစ်ပါတယ်။American တီထောင်စုဟာ1984ခုနှစ်မှာ UNESCO ကထွက်လိုက်ပြီးမြေနောက်ပိုင်း2002ခုနှစ်သမ္မတ George W. Bush လက်ထက်မှာပြန်လည်ဝင်ရောက်ခဲ့ပြီးသမ္မတ Trump အစိုးရလက်ထက်2019 January လရောက်မှနောက်တစ်ကြိမ် Israel နဲ့အတူထပ်ပြီးထွက်ခဲ့ပြန်ပါတယ်
။အဓိကရန်ပုံငွေထည့်ဝင်သူတွေဟာလည်း Muslim နိုင်ငံတွေအပါအဝင် OIC အဖွဲ့မဟုတ်ပဲအဖွဲ့ဝင်နိုင်ငံအားလုံးကအချိုးကျထည့်ဝင်ကြတာမျိုးဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့ဥရောပနိုင်ငံတွေကအများဆုံးထည့်ဝင်ကြတာပါအကြီးအကျယ်လွှဲမှားတာက UNESCO ရဲ့တည်နေရာဒါမှမဟုတ်ဌာနချုပ်အဇာဘိုင်ဂျန်ကိုရောက်သွားတယ်ဆိုတဲ့အချက်ပါ UNESCO စတင်တည်ထောင်တဲ့1946ကနေဒီကနေ့အချိန်ထိပြည်သင့်နိုင်ငံပါရီမှာပဲရုံးဆိုင်ပါတယ်။နိုင်စင်ဖွဲ့ဝင်နိုင်ငံတွေမှာအစည်းအဝေးတွေအလှည့်ကျကျင်းပတာဖြစ်ပြီး2019ခုနှစ်အတွက်အဇာဘိုင်ဂျန်မှာကျင်းပတာဖြစ်ပါတယ်။အချက်လက်တွေမှားယွင်းပြီးနောက်ဆရာတော်ကြီးနောက်ဆုံးကောက်ချက်ချတာကမြန်မာနိုင်ငံကလူတစုဟာဗုဒ္ဓဘာသာယဉ်ကျေးမှုအမွေနဲ့ပုဂံကိုမွတ်စလင်နိုင်ငံတွေလွှမ်းမိုးတဲ့အဖွဲ့အစည်းထိုးအပ်လိုက်တယ်ဆိုပြီးဆွတ်ဆွဲလိုက်တာပါပဲ။မြန်မာနိုင်ငံလိုဘာသာရေးကိုအထူးကဲမခံတဲ့တိုင်းပြည်အတွက်မိုးမီးလောင်သွားစေနိုင်တဲ့တည်ဆဲဆိုးရွားကိုပြဿနာတက်စေနိုင်တဲ့မမှန်မကန်ဆွဆွဲချက်လို့သတ်မှတ်နိုင်ပါတယ်
။တကယ်တော့တည်တကူဆရာတော်ရဲ့တရားတွေဟာဖိနှိပ်မှုပြင်းထန်တဲ့ဆရာနာရှင်အစိုးရလက်အောက်မှာတော့ပြည်သူတွေကြားကြော်ကြားပြန့်နှံ့မှုရှိခဲ့ပါတယ်။အကြောင်းကတော့ဆရာနာရှင်အစိုးရရဲ့ကမောက်ကမနိုင်လှပုံတွေကိုဗုဒ္ဓဒါနာယီလာဇက်တော်ရီနဲ့တွေဝိုက်ခိုင်နိုင်ဟောကြားထောက်ပြနိုင်လို့ပါပဲ။ဒီအတွက်ပြည်သူတွေဟာတိတကုဆရာတော်ကိုဗုဒ္ဓသာသနာအတွက်တိုင်းပြည်အတွက်ပြည်သူတွေအတွက်မကြောက်မရွံ့ဟောရဲပြောရဲတဲ့ဆရာတော်ဖြစ်သက်မှတ်ပြီးကြီးညိုတရားပွားခဲ့ကြပါဗျ။2011ခုနှစ်နိုင်ငံမှာအပြောင်းလဲတွေဖြစ်သမ္မတဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းဆရာတော်ရဲ့ပြောဆိုဆောင်ရွက်ချက်တချို့ဝေဖန်စရာပေါ်ပေါက်လာပါဗျ။အမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအတင်းကြီးပေါ်ပေါက်လာအောင်ကူညီပေးခဲ့ပေမယ့်တရားဝင်လုပ်ငန်းတာဝန်တွေမယူခဲ့ပါဘူး။အဲ့ဒီအချိန်မဘာသာအစည်းအဝေးတစ်ခုမှာဆရာတော်ကြီးကသမ္မတဦးသိန်းစိန်အနေနဲ့ဒီ၅နှစ်လောက်နဲ့သူ့ရဲ့လှုပ်ရှားရှိတာကိုလှုပ်လို့ပြီးဆုံးမှာမဟုတ်ဘူးသူ့အနေနဲ့ကတော့နောက်ထပ်သက်တမ်းတစ်ခုဆက်ပြီးတာဝန်ယူစေချင်တယ်ဆိုပြီးမှတ်ချက်တစ်ခုမိန့်ကြားခဲ့ပါသေးတယ်ဒါနဲ့ပတ်သက်ပြီးပြည်သူဆန္ဒလစ်လျူရှုတဲ့မိန့်ကြားချက်အဖြစ်ဝေဖန်ခံခဲ့ရပါတယ်နောက်တစ်ချိန်တော့2015ခုနှစ်အောက်တိုဘာလ4ရက်နေ့ကရန်ကုန်သူဝနာမိုးလုံလေးလုံအားကစားရုံမှာလုပ်တဲ့အမျိုးဆောင်ဥပဒေအောင်ပွဲအထိမ်းအမှတ်အခမ်းအနားမှာမိန့်ကြားခဲ့တဲ့ဆရာတော်ကြီးရဲ့ဩဝါဒပါ။အဲ့ဒီအခမ်းအနားကိုတနိုင်ငံလုံးကအမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ဦးဆောင်ဆရာတော်ရီတန်ဃာတော်ရီနဲ့အဖွဲ့ဝင်တောင်းတဲ့ချီတက်ရောက်ခဲ့ကြပါတယ်။အဲ့ဒီအချိန်ဆရာတော်ဟာအီရန်အစ္စလာမစ်သမ္မတနိုင်ငံကိုလိမ့်လာရေးသွားပြီးပြန်ရောက်လာခါစားပါ။အီရန်မှာဆိုရင်နိုင်ငံရဲ့အမြင့်ဆုံးမှရှိတဲ့ပုဂ္ဂိုလ်ဟာဘာသာရေးကောင်းဆောင်ဖြစ်ရမယ်လို့ကြားထန်ထားကြောင်းအခြေခံစည်းငင်းမှာနိုင်ငံရေးကောင်းဆောင်ရောနိုင်ငံရဲ့သမ္မတရောအကုန်လုံးကဘာသာရေးကောင်းဆောင်ကအကြီးဆုံးသူတို့တိုင်းပြည်မှာဖြစ်ရမယ်လို့ဖော်ပြထားကြောင်းမိန့်ပါတယ်။တပည့်တော်တို့တီထောင်စုမြန်မာနိုင်ငံမှာနိုင်ငံတော်တန်ခါနိုင်ကအဖွဲ့ကြီးကဘယ်အခြေအနေမှာရှိတယ်ဆိုတာဆရာတော်များအကုန်လုံးသိပါတယ်။နိုင်ငံရေးမှာလည်းသူအာဏာပိုင်ပဲကျမရေးပညာရေးဘာသာရေးမှလည်းသူတို့ကအာဏာပိုင်ပဲဖြစ်မယ်အဲ့ဒါကြောင့်မတူတာတွေအဲ့လိုရှိတယ်ဆိုတာကိုတပည့်တော်တို့တိုင်းသူပြည်သားပြည်သူတွေတန်ဃာတော်တွေသိရင်နောက်တက်စရာအဆင့်တွေအများကြီးရှိနေအောင်မယ်လို့တပည့်တော်ဒီလိုပဲယူဆတယ်လို့မိန့်ခဲ့ပူပါတယ
်ဒီလိုပြောဆိုချက်တွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဆရာတော်ကြီးဟာမဘာသာအဖွဲ့ကြီးကိုပိတ်ပင်ခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုအမြင့်ကြီးလေးမုံမရဘူးလို့ယူဆနိုင်ပါတယ်။အဲဒီကတစ်ဆင့်ဆန္ဒစောအချက်လက်တွေမှားယွင်းပြီးပကံရှိအောင်ဗုဒ္ဓဘာသာယဉ်ကျေးမှုအမွေအနှစ်ကိုမွတ်စလင်တိုင်းပြည်တွေလက်ထက်အပ်လိုက်တယ်ဆိုတာမျိုးမိကြတဲ့အခြေအနေထိရောက်သွားတယ်လို့ထင်မြင်ယူဆနိုင်ကြောင်းပ
ါ။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ဝင်သတင်းသုံးသပ်ချက်အပြီးမှာတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတော့ကိုအသိပေးပါရစေရှင
်ရုရှားကမြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကစုံစော်ခဲ့သူတွေကတော့ចောင်းသားလူငယ်တွေဖြစ်ပါတယ်။ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ចောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်။နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့ဒီလူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲ။ရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့သွားရှင်တွေကိုကြည့်ကြပါလိမ့်ခင်ဗျာ။
အင်္ဂါနေ့တိုင်းလေလိုင်းစီစဉ်မှပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့မအီးသန္တာကျော်စီစဉ်တင်ဆက်နေကြမြမပြီမှပေးစာများကဏ္ဍကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်တောရရှင်တွေအတွက်မေတ္တာတည်လက်ဆောင်တစ်ချင်တစ်ပုံနဲ့ဖြောပြပေးမှာဖြစ်ပါရင်နော်။အခုအရင်အောင်ဆုံး VOA ကို Messenger ကနေပြီးတော့ရေးလာကြတဲ့တောရရှင်တွေရဲ့စာတွေကိုပြန်ကြားပေးကြပါမယ်။ဒီမှာပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လမှာအားလိုက်ရခီးထွက်နေတဲ့အတွက်ကြောင့်မလို့တော်ရရှင်နေမက်ဆင်ဂျာကနေရေးလာကြတဲ့စာတွေကိုတော်တော်များများမပြန်ဖြစ်ပါဘူး။အခုမှအဲ့တော်ရရှင်နေစာတွေကိုပြန်ပြီးတော့ဖွင့်ဖတ်ပြီးတော့ပြန်ကြားရပါမယ်နော်။မက်ဆင်ဂျာမှာစာတို့လေးနဲ့မေးလာတဲ့တော်ရရှင်ဆန်းဆန်းဝင်းကတော့မင်္ဂလာညချမ်းမှ VOE မြန်မာနိုင်ငံကဖမ်းယူရရှိနိုင်တဲ့ Radio Line တည်ပြရစီတဲ့။ဟုတ်ကဲ့ပါ။အခုမက်ဆန်းဆန်းဝင်းကမက်ဆင်ဂျာကမေးလာတဲ့အတွက်ကြောင့်မလို့ကျွန်မမက်ဆင်ဂျာကနေပြီးတော့ကျမတို့အော်တိုဘာလာတီ VOE ဒီရေဒီယိုအစီအစဉ်တွေကိုဖမ်းယူနိုင်မဲ့ရေဒီယိုလိုင်းတွေကိုပြန်ပြီးတော့အသေးစိတ်ပို့ပေးလိုက်ပါရနော်ရရှိမယ်လို့ထင်ပါတယ်ရှင်အခုလိုမျိုးတော်ရရှင်တွေလည်းတည်ကြနာတွေကို Messenger ကနေပြောစာရေးမေးနိုင်ပါတယ်နောက်ထပ်တော်ရရှင်တန်ဦးကလည်းသူကလည်း Messenger မှာမေးလာတာပါ PS ဆိုင်ကနေပြီးတော့နားထောင်လို့ရလားတဲ့ဟုတ်ကဲ့ကိုတန်ဦးကိုဖြေရမယ်ဆိုတော့ PS ဆိုင်ကနေနားထောင်လို့မရပါဘူး PS ဆိုင်နဲ့ဆိုရင်တော့ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းကြည့်လို့ရပါတယ်အဲ့မှာ DVV သတင်းဌာနတို့မြေစစ်မှသတင်းဌာနရုပ်သံလိုင်းတို့ကနေပြီးတော့ကျမတို့ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်အွန်လိုင်းဖြိုးဆိုတဲ့တော်ရရှင်ကလည်းဒီအောက်ကလမှာပဲ Messenger ကနေပြီးတော့စာရေးပြီးတော့ပို့လာတာပါသူကတော့ထိပေါက်ပါစီလို့ဆုတောင်းပေးလာပါတယ
်မင်္ဂလာပါ VOA ဝန်ထမ်းများအကျမ်းမှာထိပေါက်နေပန်ရောက်နိုင်ကြပါစေတနေ့ကြရင် VOA ဝန်ထမ်းတယောက်ဖြစ်နေအောင်ကြိုးစားနေပါတယ်အခုမှဆယ်တန်းအောင်ကစားမှုပညာတွေဆက်လက်သင်ယူရအောင်ပါ VOA ကိုခုနှစ်တန်းကျောင်းသားနားလည်တတ်တဲ့အရွယ်ကစပြီးနားထောင်ခဲ့တာအခုချိန်ထိပါ VOA ထာဝရအောင်မြင်နိုင်ပါစေ VOA မှာတာဝန်ထမ်းဆောင်နေကြသူများအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာကြပါစေ VOA မှာကျွန်တော်ရဲ့အတန် idol တွေရှိနေပါတယ်ဒီစာလေးကိုလေလိုင်းကတစ်ဆင့်ပြန်ကြားပေးစေလိုပါတယ်ခင်ဗျာ idol ဆိုတော့ဘသူများလဲမသိဘူးเนาะစဉ်းစားကြရပဲ
နောက်ဆုံးကတော့ကိုဇော်ဝင်းလိုက်ပြောလာတာပါကျွန်တော်အတန်အိုင်ဒယ်တွေရှိရယ်ဆိုလို့ဘယ်သူတွေများပါလဲတဲ့ကိုဇော်ဝင်းလိုက်စာလေးဖတ်ရင်လည်းအတွေ့တွေပွားနေပါတယ်ဒီနေ့ကျရင် VOA ဝန်ထမ်းတယောက်ဖြစ်နိုင်အောင်စူးစမ်းနေပါတယ်တဲ့ဟုတ်ကဲ့ပါအောင်မြင်ပါစေလို့လည်းဆုတောင်းပေးပါရနော်ကိုအောင်လိုက်ဖြိုးကထိပောက်ပါစေလို့ဆုတောင်းပေးတဲ့အတွက်ကြောင့်မလို့လဲကျွန်မမြန်မြန်လေးပြေးပြီးတော့ထိထိုးထားပါတယ်ထိပောက်ပါစေလို့လည်းဆုတောင်းပါတယ်ပေးတဲ့ဆုနဲ့ပြေးပါစေရှင်နောက်ထပ်အသိစဉ်တော့မေးခွန်းမေးလာပါတယ်ဆိုတဲ့တော်ရရှင်တယောက်ကတော့လက်ဖိုင်ဆွတ်အွန်ဖြစ်ပါတယ်ဒေတာခန်အတန်ကိုဒီခါတော့ကပြောသလိုပဲအင်္ဂလိပ်လိုရေးထားတာကိုကျွန်မစူးစမ်းပြီးအတန်ထွက်ထားတာပါအတန်ထွက်မှရင်ခွင့်လို့ပါရှင်သူဘာမေးထားလဲဆိုရင်တော့
VOA ကိုအားပေးနားဆင်နေသူတယောက်ပါ VOA app ကနှစ်ခုသုံးခုရှိနေပါတယ်သုံးခုသလုံးသုံးကြည့်ပါတယ်အဆင်မပြေပါဘူးတစ်ခါလေးနားထောင်လို့ရတယ်တစ်ခါလေးနားထောင်လို့မရဘူး Android phone နဲ့ဆိုရင်ဘယ် app ကိုသုံးသင့်ပါလဲ recommend ပေးပါကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါ Android phone ကနေဘယ်လို application တုံးရပါလဲဆိုလို့ကျွန်မအဲ့ application download လုပ်လို့ရတဲ့နေရာကိုဒီ messenger မှာပြန်ပြီးတော့ပို့လိုက်ပါတယ်အဲ့ application ကို download ယူပြီးတော့နားဆင်ကြည့်ပါအဆင်ပြေပါလိမ့်မယ်ကြည့်ရှုအားပေးရတဲ့အတွက်ကြောင့်မို့ဒီတော်ရရှင်လက်ဖန်ဆွအောင်ကျေးဇူးတင်ပါတယ်နော်ဟာရှိဆိုးဆိုးတဲ့တော့ဆင်ကမက်ဆင်ဂျာမှာစာလူလူလေးပဲရေးလာတာပါ။ကျမအဲ့ဒါခုနကပြောသလိုမျိုးနေရာတီခွင့်ရရှိသွားနေတော့ငါပါ။မင်္ဂလာပါ VOE တဲ့။မေးသနာကျော်ရဲ့မြန်မာပြည်ကပေးစာ။ဒီမန္တလေးလာတော့ငါလိုင်းပေါ်ကတွေ့ပူးလိုက်ပါတယ်။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဇွန်လအစလိုင်းလာတော့ငါဒီအမေရိကန်ပြည်အောင်စုနေရာတီကြောင်းပိတ်ရမှာကျမမြန်မာနိုင်ငံကိုတလရောက်သွားခဲ့တာပါ။ဒီပါရှိဆိုးပြောသလိုပဲမန္တလေးကိုလည်းရောက်။တစ်ဖက်ကန်းကစကိုင်းအင်းဝနောက်ပြီးတော့ကြောက်ပြောင်းနဲ့ပကံဘက်အထိပါရောက်ခဲ့ပါတယ်ရှင်။လက်ရှိတခြားမှာလည်း VOA တော်ရရှင်နေနဲ့တွေ့ကြရလို့အထူးဝမ်းသာပါတယ်။အဲဒီကတော့တော်ရရှင်တရားကိုစာရေးတာကိုလည်းကျွန်မအမှတ်ရမိပါတယ်။အဲဒီတော်ရရှင်ကနောက်တစ်ခေါက်မန္တလေးလာရင်နဲ့လက်ဖက်ရည်တိုက်ပါမယ်တဲ့။ဟုတ်ကဲ့။အဲဒီစကားကိုနောက်နှစ်ကျရင်တော့မမေ့ပါနဲ့လို့မှာကျင်ပါတယ်နော်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။
ရှိပြီဆိုတဲ့တော့ရှင်ကတော့ဘလို့အစီအစဉ်မျိုးမှာပါဝင်လို့ရပါလဲဆိုတော့မေးလာတာပါဟုတ်ကဲ့ပါကျမတို့ဗီအိုအေတော်ရရှင်နေနေနဲ့ဝေဖန်ကြံပြစာတွေရှင်းဖွင့်လာတာတွေတိတ်တချင်းတောင်းလာတာတွေကိုခုလိုမျိုးကျမဗီအိုအေညမာပိုင်းရဲ့ညမာပြည်ကပေးစာများအစီအစဉ်ကနေပေါ်ပြပေးနေပါတယ်ဒါမှမဟုတ်လည်းတော်ရရှင်နေနေနဲ့မိမိတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်ခြင်းန Lishan Pulai Ba, Namene, Phoname, Nabra Lokai, Sada Chimpoli, Goye Chang, Nene, Jambian Pibula Disrin, Maro D. Season of Dinsabir to Gabian Bra Fonsa Lavalime, Damo, Danegura, and Bowen Jinamo, Penegobago Sayi, Bureau, Tomago D. Season of Bajanes, you know, D. Messenger Anipule, Sahlan Yin and Marie, Emil Pomes, you know, viewing Mima, Emil Lisa, Permis said viewing News for Congo, Sayi Punai Marie, Abbey to Jesu de Marie.
ကျင်းကလော်ဝါဆိုတဲ့ဒေါ်ရဆင်ကလေရေဒီယိုခေတ္တရာနားထောင်လာတာအခုအင်တာနက်ခေတ္တီပါတယ်ဟုတ်ပါတယ်နားထောင်လာတာနေပေါင်း20ကျော်ခဲ့ပါပြီအတန်မကြီးမလင်တဲ့နားထောင်ခဲ့တာအခုဆိုရင်ဖုန်းနဲ့အတန်ဖိုင်ဒေါင်းလုဒ်လုပ်ပြီးအတန်ကြီးကြီးလင်လင်နဲ့နားထောင်ရလို့ကျေးဇူးတင်ပါတယ်ဒါမဲ့နံနက်ပိုင်းအစီအစဉ်ပဲရပြီးတော့ညပိုင်းအစီအစဉ်အတန်ဖိုင်တင်ထားတာမတွေ့လို့နားမထောင်
ုနောက်ဆုံးမှမက်ဆင်ဂျာကိုရေးပြီးတော့ကျမတို့စီဆက်သွယ်လာတာမလို့သူရေဒီယိုခေတ္တရနေပြီးတော့ခုအင်တာနက်ခေတ္တနားထောင်နေရဆိုတာတက်တည်အထင်ရှားတွေ့ရပါတယ်အထူးကျေးဇူးတင်ပါတယ်နောက်ထပ်ရင်ဖွင့်လာတဲ့တော်ရရှင်တယောက်ကတော့ထိုင်းနိုင်ငံကပါထိုင်းနိုင်ငံနေထိုင်ခွင့်အတွက်နှစ်တိုင်းစီးပင်းတက်တင်နဲ့ရင်ဆိုင်နေရပြီးတော့ပတ်စံနေပေးနေရပါတယ်ဆိုတဲ့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်တော်ရရှင်အောင်ကျော်နှုတ်ပါ
မင်္ဂလာပါ VOA ကျွန်တော်က VOA ပရိသတ်တယောက်ပါကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသား၄တန်းကျော်ကိုမြန်မာပြည်အစိုးရအတိအမှတ်ပြုရလားလို့ဦးစောပထမမေးချင်ပါတယ်ကျွန်တော်တို့ထိုင်းရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာပြည်မှာအလုတ်ကန်ရှားပါမှုကြောင့်သာလာရတာပါအပျော်လာကြတဲ့သူတယောက်မှမပါပါဘူးအခုမြန်မာနိုင်ငံသားတွေကနှစ်တိုင်းလိုလိုဗီဇာစာအုပ်တအုပ်လုပ်နေရပါတယ်ကျွန်တော်ဆိုရင်မနစ်ကပဲ PJ စာအုပ်လုပ်ထားတာရှိသေးတယ်အခုဒီနှစ် MOU လုပ်ရတော့မယ်ကျွန်တော်တို့လုပ်အားတွေကထိုင်းဆိုရအတွက်ပဲဖြစ်နေသလားဒါမှမဟုတ်မြန်မာတန်ယုံကများလှုပ်ရှားနေလားတော့မသိတော့ပါဘူးအခုမလုပ်မနေရဖြစ်လို့ VOA ကတစ်ဆင့်မြန်မာအစိုးရတည်အောင်တင်ပြပေးလိုက်ရပါတယ်
ကျွန်တော်က VOA ပရိသတ်တယောက်ပါဆိုပြီးတော့တော်ရရှင်အောင်ကျော်နှုထိုင်းနိုင်ငံကရွှေပြောင်းလုပ်တာတော်ရရှင်အောင်ကျော်နှုအခုလိုမြန်မာနိုင်ငံကတာဝန်ရှိအစိုးရကိုမေးခွန်းထုတ်လာပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာကြတဲ့အထက်မှာနောက်ထပ်တော်ရရှင်တယောက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဘယ်လိုများလုပ်ကြမလဲတဲ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးပေးပါအောင်လို့ပြောလာပါတယ
်မင်္ဂလာပါ VOA ဖွဲ့စည်းပုံကိုလွတ်တော်တဲ့ကနေပြင်လို့မရဘူးလို့ဦးကိုနီအပါဝင်ပညာရှင်အများစုပြောတာကိုခဏခဏကြားဥပါတယ်85ရာခိုင်နှုန်းကျော်ထောက်ခံမှုရဖို့ကမဖြစ်နိုင်မဲနဲ့ NLD အစိုးရဟာဘာလို့အခုလိုလမ်းကြောင်းကိုသွားနေလဲဆိုတာစနေညတိုက်ရိုက်လေးလိုင်းမှာမေးပြပါအောင်ခင်ဗျာအီလန်းရှိရင်ဘယ်လိုမျိုးဆိုတာကိုလည်းရှင်းပြသေးချင်ပါတယ် VOA ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစီခင်ဗျာ
ဟုတ်ကဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ပုံမှန်တင်ဆက်ပေးတဲ့ကိုသားညွန့်ဦးတို့ကိုအောင်လွင်ဦးတို့ကြားပါရနော်ဒီတော့လာရှင်ဒီအကြောင်းလေးကိုဆွေးနွေးပြဖို့တောင်းဆိုလာတာပါအစီအစဉ်နဲ့မဆုံးခင်မှာတော့ခုနောက်ထပ်တော့လာရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါရရှင်အီသန်ဟန့်ဆိုတဲ့တော့လာရှင်ရေးလာတာပ
ါဟိုတုန်းကရေဒီယိုသတင်းတွေထဲမှာပါတဲ့တချင်းလေးရှိရင်တင်ပေးပါလားဗျာပြန်နားထောင်ခြင်းလို့ပါတချင်းနာမည်တော့မသိတော့ပါဘူးတချင်းစာသားလေးကကြိုတွေးထားလို့မရတဲ့လောကကြီးထဲမှာပျော်သလိုပဲသွားဆိုတဲ့အချင်းလေးပါခင်ဗျာ
Okay ဒီတော့ရှင်အီသန်ဟန့်ရေးလာလို့ကျွန်မဒီတချင်းလေးကိုပြန်ပြောနားထောင်ပြပါရစေဒီတော့ရှင်မေးလာတဲ့တခြင်းတွေကကျမဟိုးရင်နှစ်ပိုင်းတွေလောက်ကတင်ဆက်တဲ့စကားပြောကြရအောင်အစီအစဉ်မှာအဖွင့်ပါတဲ့တခြင်းဖြစ်ပါရင်မြန်မာနိုင်ငံက DN PSC လေးမြောက်အဖွဲ့ရဲ့ပထမအဆုံးထွက်တဲ့ရောင်စုံချောကလက်တခြင်းကိုရေကပါကျမတို့ငယ်တုန်းကနားထောင်ခဲ့ရတဲ့တခြင်းမလို့လဲကျမဆွေဆွေလန်လန်ရှိခဲ့ပါတယ်တခြင်းကောင်းစဉ်ကမစင်စားခြင်းတခြင်းများဖြစ်ပါတယ်နားထောင်လို့ရအောင်လို့ကျမကိုအီသန်ဟန့်ကို Messenger ကနေစာပြန်ပြီးတော့ YouTube link လေးလည်းထည့်ပေးလိုက်ပါတယ်အဲ့မှာဖွင့်ပြီးတော့နားထောင်လို့ရပါတယ်ရှင် Jawab view ini sesi ni guna sen apa yang tu itu jenis itu mana, no? Terasa ni ye, bezar itu di depan di mana je cuma ni. Terasa ni tu ni dah le sah ni ni, ni mahu di sini tu pun ni, cobi bebo siapa dia, no? Jawab view ni mahu ye, yang ni tengah ni review sesi ni semua ni betul. อาจารย์เปียวีเวนจินเนี่ยพี่รอวิวอีกอันนี้พี่รอเนี่ยถ้าเดี๋ยวเราสังเกตนะมาเดี๋ยวจะชินเรื่องเล่าสังปาจินเนี่ยแล้วพี่รอโกทวีจงนี่อะไรเอฟซีเจ้าทวีนั่นยังยืดชินเรื่องเนี่ยเปิดเดี๋ยวโกวันที่มีอยู่สามเจ็ดกูยิ่งพูดยังยืดจินได้ส่วนน้องจะมารอวิวอีกสายตาบุเพิกเข้าไปเนาะสายการีสับปูเมสุยวิวอีอเมริกันแต่ยามาวันสี่เส้นอุลัยมูพี่รอสายจิตาแม่ชี้ยังอาเซงาเซงงูสายจีสุพี่สายตาหนังจาวันอีมีพี่ปูเมสุย เพิ่มมิสเซ็ตวิวในนิวส์ดอทคอมโฮยามาพิมาเปิดสามยาสิ่งสูบพี่ยินหายไหมเฟซบุ๊กต้องพิวเรตุเรนี่เนี่ยเลยมารู้ที่ยามาพิการเปิดสามยาสิ่งเรศสายเรศเข้ามาเลยเฟซบุ๊กสามยานามาลาพี่ยินตาหายไหมเนาะเฟซบุ๊กมาวิวในยามาไว้สามยานาพี่เดวิวเปิ่มมิสนิวส์เรศสามยานาโกตัวพี่ยอจะมารู้สิ่งเมสเซจโฟนอะไรเดี๋ยวมีมาเช็ดเรื่องลาพี่ยินหายไหมตอนนี้สิ่งก็ต้องเปลี่ยนจันทร์พิวลาจะมารู้สั่งเงินจูจูนี่มาเองสิ ก็ตอนแรกฉันก็มีมาแต่เชนลีทุกคนเนี่ยไม่ได้เรียนสังชอบยิบไปจมาร์คุณอารมณ์ก็อีแต่ให้ไม่ลาโลเอจมาสิจมาร์ยังน้องอ่ะท่องเรียนบูเรสุดแต่เชนลีเนี่ยเปลี่ยนไปชอบยิบไปจมาร์เลยจมาร์เอจแต่เชนลีก็เปลี่ยนน่าทำไปเลยแต่เชนลีก็เงี้ยรู้ว่าใจไม่เปลี่ยนไปใจเนี่ยแต่เด็กสิกะแค่สามีโลพี่วัยตอนแรกฉันเนี่ยจมาร์วิญญาณจีน่าวะ The end สุดท้ายมาเส้นทางจริงติดสัญญาณสบายยามานั่งเงี้ยนั่งเงี้ยก็ยึดตามไปปุ่นเลยวิวยามาวันตัวเราเช่นนี้เว้ยเป็นเจ้าเบี้ยจ่ายยิ่งพ้นจ่ายเงี้ยเด็ดเช่นจังหวะอีกูจะนั่งเรียนยามวันเนี่ยจะนั่งอะไรมันเป็นเช่นนี้มายามาดีก็เบี้ยจ่ายยาสิ่งงานนี้ทั่วเรื่องจริงเสียเป็นไรวิวยามาเนี่ยพยายามน่าเสียนายเนี่ยพี่วิวยามาวันเฟซบุ๊กสามยานาการนี้พี่เลยได้ยังน่าเสียนายไหม ทวิตเตอร์ก็เป็นเอซีซีนี่กูวิดีโอการ์ดได้ยังน้ำท่องไรเอาสินะทวิตเตอร์วิวอินเทอร์เน็ตสามยานามาเปลี่ยนไปว่าน่าเสียนายไหมสิจะมารู้ยูเว็บไซต์เลยสักครับเราไม่ชอบวิวอินยูสต็อกคอมสิบปีวิวอยู่เลยสายจะว่าเนาะตัวเราเช่นนี้อารมณ์ชวนนั่งชันนี้จะลาไปสิ มาอีแต่หน้าจอเอ็มมาพิมพ์มาปีสามยังขนาดกูน่าสิงเกียร์ผิดไปกูสับปีกกูยืนยันเนี่ยแม้คิมพิวเตอร์ซีซั่นจะเสร็จก็ว่าจะรอทุจริตสัมผัสตรีมีสิ่งอื่นเสร็จไปบ้างไหมเช่น
ဒီနေ့သတင်းပတ်ကအိန္ဒိယနိုင်ငံမှာမျိုးသားတယောက်ဝေကိုက်ခံရပြီးတဲ့နောက်သူကအဲ့ဒီမျိုးကိုပြန်ကိုက်ခဲ့ပါတယ်။ဒေါက်တာဘရတ်ရှ်ပြည်နယ်ကရက်ကူမဟာအိမ်မှာရက်ဆောင်နေတော့ကလောက်မျိုးတကောင်ကအိမ်ထဲကိုဝင်ကိုက်သွားတာပါ။သူကလည်းမျိုးကိုအပိုင်းပိုင်းဖြစ်သွားအောင်ပြန်ကိုက်ခဲ့တယ်လို့အဖေဖြစ်တဲ့ဘာဘူးရမ်ကပြောပါတယ်။သူ့ကိုရေးပေါ်စီးရင်ကိုအမြန်ခေါ်သွားခ
Eddie Mugu, Ain't a Tayu Lad, Luna Guru, Matri Pubu, Pio Bare. Did I can regard not by my team we will mean you to your variation?
ကျင်းတဲ့နိုင်ငံရှေ့ဘက်ခြမ်းဟက်ရှွေးမြို့နာမှာကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းတဲ့မိဘုံပြန်လွှတ်တင်တဲ့ပွဲတစ်ခုကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်။ Grand East Mondai Air Balloon ပွဲတော်မှာမိဘုံပြန်9000လောက်ကိုတနင်္ဂနွေအတွင်းလွှတ်ဖို့ကြိုးပမ်းခဲ့ကြပေမဲ့လေး၅၀ချောက်လုံးပဲလွှတ်နိုင်ခဲ့တာကြောင့်2019ခုနှစ်ကစံချိန်နဲ့အတူတူဖြစ်သွားတဲ့အတွက်စံချိန်တော့မကြိုးခဲ့ပါဘူး။မိဘုံပြန်အလုံး450ကျော်ကိုလွှတ်တင်ဖို့အတွက်ကြိုးတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရပြီး တနအီအတွင်အကုန်လေးတဲ့ရောက်ဖို့ဆိုတာလွယ်တဲ့အလုပ်တော့မဟုတ်ပါဘူးလို့ဒီပွဲကိုစီစဉ်သူတူဦးကပြောပါတယ်။အမေရိကန်လေးတဲ့စစ်အခြေစိုက်စခန်းဟောင်းချမ်ပလီလို့နာမည်ပေးထားတဲ့လေယာဉ်ဝင်းကြီးထဲမှာမိဘုံပြန်တွေကိုဆယ်လုံးတန်းစီစတန်းစီထားပြီးတော့ဘသူကဘယ်နေရာမှာထားမလဲဆိုတာကိုပါမြေပုံနဲ့ရေးဆွဲထားရတာပါ။မိဘုံပြန်အလုံးတရာနဲ့အစမ်းလေးကျင့်ပြန်တန်းတာတွေကိုလည်းတောက်ကြတဲ့စ ခင်ဗျာ
။ဩစတြေးလျနိုင်ငံမှာစိတ်ဒီကော့ပနီအချိန်အမတ်ရိုးရာနဗန်းသက်ပြိုင်ပွဲဆင်ပါခဲ့ပါတယ်။ဆာစတက်ဒေသမှာရှိတဲ့ဟန်စတိန်တောင်တန်းတွေပေါ်မှာဟန်စတိုဝါဒါမှမဟုတ်ဂျီကော့ပီရန်ဂရန်လို့ခေါ်တဲ့ Celtic ရိုးရာနဗန်းသက်ပွဲတွေကိုအမြင့်ပေ6500ကျော်တောင်ထိပ်ကွင်းပြင်ပေါ်မှာကျင်းပကြတာပါ။ဒီ Celtic ရိုးရာနဗန်းပွဲကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးကကမ္ဘာရိုးရာယဉ်ကျေးမှုအမွေအနှစ်ဖြစ်နေ2010ခုနှစ်ကသတ်မှတ်ခဲ့ပြီးလွန်ခဲ့တဲ့နှစ်900လောက်ကတည်းကစတင်ခဲ့တဲ့ရိုးရာပွဲတစ်ခုဖြစ်ပါတယ်။ဒီတောင်ထိပ်က Celts လူမျိုးတွေရဲ့အထွတ်အမြတ်ထားရနေရာလည်းဖြစ်ပါတယ်။အသက်6နှစ်အရွယ်ကစပြီးရှင်ပြန်လို့ရပေမဲ့လေ Hackmore အလန်စုအတွက်ကတော့အသက်19နှစ်နဲ့အထက်Celtic ဒေသခံတွေကိုပဲရှင်ပြန်ခွင့်ရှိပါတယ်။ Hackmore အလန်စုဟာခက်ခက်ခဲခဲရှင်ပြန်ရတဲ့အတွက်တန်ဖိုးကြီးတဲ့စုဖြစ်ပါတယ်။ဒီနှစ်အတွက်ပြိုင်ပွဲဝင်အယောက်90ကျော်ပါဝင်ရှင်ပြန်ခဲ့ပြီးတော့အသက်25နှစ်အရွယ် Christoph Ebel ကပိုဆွဲသွားပါတယ်။ဘိုးဖြစ်ဖို့အတွက်အရေးကြီးဆုံးလိုအပ်ချက်တွေကလက်မြဲချီမြဲဖို့နဲ့ခွန်အားအများကြီးရှိဖို့လိုပါရဲ့ရှင
်။ဘာကင်ပြူထွေးနဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ကဘာတလွန်ထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။တော်တာရှင်တွေအနေနဲ့ VV ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VV ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင် VV ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်ထဲချီဆန္ဒပြခဲ့ကြပြီးညပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တာတွေဒီဖြစ်ခဲ့ပါတယ်ဆန္ဒရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးလူစုခွဲခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကရဲစခန်းကိုဂဲတွေအုံညီဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်ဆန္ဒပြပွဲတွေကအစောပိုင်းမှာတော့ငြင်းငြမ်းစွာရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူရာပေါင်းများစွာကလမ်းတွေကိုပိတ်ဆို့ပြီးရဲစခန်းကိုဂဲတွေနဲ့ပစ်ပေါက်ပြီးတော့မှန်ပရင်းပေါက်တွေကိုလည်းခွဲခဲ့ကြပါတယ်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့ပြန်လည်နှိမ်နှင်းခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာလေပြင်းထန်ပြီးလိုက်ကြီးခဲ့တာကြောင့်ဂရိုးမော်တော3စင်းတိမ်းမောက်ခဲ့ပြီးတော့တိဆုံးသူ25ယောက်အထိရှိသွားခဲ့ဖြစ်ပါတယ်။ပြည်ထောင်နိုင်ငံကတီထွင်ထုတ်လုပ်သူတယောက်ဟာ Hoverboard လို့ခေါ်တဲ့ Jet Engine တက်လေပေါ်ပြန်သွားနိုင်တဲ့ခရီးရနဲ့အင်္ဂလိပ်ရေလက်ကြားကိုအောင်မြင်စွာဖြတ်ကျော်ပြန်သွားနိုင်ခဲ့ပါတယ် Frankie Zabata ဟာအဲ့ဒီ Hoverboard ကိုတီထွင်ခဲ့ပြီးတော့ပြည်ထောင်နိုင်ငံကနေအင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးအင်္ဂလန်ကိုပြန်သွားခဲ့တာပါအင်္ဂလိပ်ရေလက်ကြားကိုဖျက်ပြန်တဲ့အချိန်ကစုစုပေါင်းမိနစ်20ကြာခဲ့ပါတယ်။ဇပါတာဟာပြည်ထောင်နိုင်ငံဆန်ကတ်မြို့ကနေတနင်္ဂနွေနေ့အစောပိုင်းမှာစတင်ပြန်လည်ခဲ့ပြီးတော့ဒူဘာမြို့နားကစိန့်မာဂရက်ပင်လယ်အော်နားကိုဆင်းသက်ခဲ့တာဖြစ်ပါတယ်။ပင်သစ်စစ်တပ်ရဟယင်ကသူ့နောက်ကလိုက်သွားခဲ့ပြီးတော့သူဟာလမ်းတစ်ဝက်မှာတော့တင်မောတစ်စင်းပေါ်ကိုဆင်းပြီးစီဖြည့်ခဲ့ပါတယ်။ဒီကနေ့ပြန်သမ်းမှုဟာအင်္ဂလိပ်ရေလက်ကြားကိုဖျက်ပြန်မှုအတွက်ဒုတိယအချိန်မြောက်ကြိုးပမ်းခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကပထမအချိန်ကြိုးပမ်းစဉ်မှာတော့တင်မောပေါ်ကိုစီဖြည့်ဖို့ဆင်းစင်မှာရေထဲကိုကျသွားတာကြောင့်အောင်မြင်မှုမရခဲ့ပါဘူးခင်ဗျာ
တရင်ချင်းစုကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလက်မီတာ190ရိုးကနေအတန်လွှင့်ပေးခဲ့တာပါရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.